မေရိကန်သမ္မတရွေးကောက်ပွဲမှာအကြိမ်နဲ့ရှင်ပြိုင်ခဲ့ရတဲ့ပြည်နယ်လေးခုကမဲရလက်တီကိုတရားမဝင်သတ်မှတ်ကြေညာပေးဖို့တက်ဆက်ပြည်နယ်ကရှောက်ထားတာကိုတရားရုံးချုပ်ကတောက်ကြားနေမှာပယ်ချလိုက်ပါတယ်။အဲ့ဒီပြည်နယ်တွေမှာတော့လက်ရှိသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ပြိုင်ဘက်ဂျိုးဘိုင်ဒန်ကိုရှုံ့နှိမ်ခဲ့တာပါ။ဒါဟာဖြင့်ရွေးကောက်ပွဲရလဒ်ကိုပြောင်းပြန်လှန်ပစ်ဖို့တရားရုံးတွေကနေတဆင့်သမ္မတထရန့်စ조사နေခဲ့တာအဆုံးသတ်လူနေဖြစ်သွားတဲ့သဘောပါပဲ။တက်ဆက်ပြည်နယ်ဟာဂျော်ဂျီယာ၊မစ်ရှိဂန်၊ပန်ဆယ်ဗေးနီးယား၊ဝစ်ကွန်ဆန်ပြည်နယ်တွေကိုတရားစွဲဆိုခွင့်မရှိပါဘူး။နောက်ပြည်နယ်တစ်ခုကသူ့စီမံလုပ်တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစောရကတက်ဖို့ရတရားရုံးရဲ့စီရင်ပိုင်ခွင့်ထဲမှာရှိတယ်ဆိုတာတက်ဆက်ပြည်နယ်အနေနဲ့အခိုင်အမာတက်တည်မပြနိုင်ဘူးလို့လက်မှတ်ထိုးမထားတဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အကျဉ်းထဲမှာဖော်ပြထားပါတယ်။သမ္မတထရန့်ကိုထောက်ခံသူလည်းဖြစ်တက်ဆက်ပြည်နယ်ရဲ့ရှေ့နေချုပ်လည်းဖြစ်တဲ့ခန်ပါစတန်ကတရားရုံးချုပ်မှာဆွဲဆိုလျှောက်ထားခဲ့တာဖြစ်ပြီးတော့တခြားပြည်နယ်က Republican ရှေ့နေချုပ်တွေနဲ့အတူ Republican အောက်လွှတ်တော်အမတ်126ယောက်ကလည်းထောက်ခံခဲ့ကြပါတယ်။သမရရွေးချယ်ရေးကိုယ်စားလှယ်တွေမဲပေးတာကိုနှောက်နှေးစေဖို့အကြိမ်နဲ့ပြိုင်ခဲ့ရတဲ့ဒီပြည်နယ်လေးခုမှာတနင်္လာနေ့ကျရင်ကိုယ်စားလှယ်တွေမဲပေးမဲ့ကိစ္စကိုတားဆီးဖို့အခုလိုတရားရုံးချုပ်ထိတက်ပြီးတရားစွဲခဲ့တာလည်းဖြစ်ပါတယ်ရှင်။